ရုရှားတို့ရဲ့အပြင်းထန်စစ်တိုက်ထိုးစစ်ဆင်တိုက်ခတ်နေမှုကြောင့်နိုင်ငံအရှေ့ပိုင်းကဘာခုမျိုးကနေယူကရိန်းတပ်ဖွဲ့တွေဆုတ်ခွာပေးရမယ့်အလားအလာရှိတယ်လို့ယူကရိန်းသမ္မတရဲ့အကြံပေးကဒီကနေ့မလ10ရက်နေ့မှာပြောပါတယ်။ဒီမျိုးကိုသိမ့်ပိုက်နိုင်ဖို့ရုရှားတို့ကာလရှည်ကြာစူးစမ်းနေတဲ့အပေါ်ယူကရိန်းတပ်ဖွဲ့တွေကအခုချိန်ထိအပြင်းထန်ခုခံကာကွယ်နေတာပါ။ဖြစ်နိုင်ခြေရှိတဲ့လမ်းနီးလမ်းတွေအားလုံးကိုသူတို့အနေသူတို့စစ်တပ်ကထည့်သွင်းစဉ်းစားသွားမယ်အကြောင်းနဲ့တကယ်လို့လိုအပ်မယ်ဆိုရင်တော့ဗျူဟာကြကြတပ်ဖွဲ့တွေကိုဆုတ်ခွာရပါလိမ့်မယ်လို့ပြောပါတယ်။သူတို့ရဲ့တပ်ဖွဲ့တွေကိုအလဟတအဆက်ဆုံးရှုံးမခံနိုင်ပါဘူးလို့သမ္မတဗလိုဒီမီဇယ်လင်စကီရဲ့စီးပွားရေးအကြံပေးအလက်ဇန်းဒါရိုဒီယန်စကီက CNN ရုပ်မြင်သံကြားသတင်းဌာနကိုပြောပါတယ်။ဒေါညက်စတေတာမှာရှိတဲ့ဘာခုမြို့ကိုသိမ့်ပိုက်နိုင်ဖို့ရုရှားတို့ကလာနေချီပြီးတော့အမြောက်တင်နဲ့ပြစ်ခတ်ထိုးစစ်ဆင်နေပေမဲ့ယူကရိန်းတပ်ဖွဲ့တွေကတောင့်ခံပြီးပြန်လည်တိုက်ခိုက်နေတာကြောင့်ဒီတိုက်ပွဲမှာရုရှားတပ်ဖွဲ့တွေအကြီးအကျယ်အထိနာနေပါတယ်။ဘာခုမြို့တိုက်ပွဲမှာရုရှားသမ္မတဗလာဒီမီပူတင်နဲ့နှိစက်တဲ့ကြေသထေးတွေတည်ဆောင်ထားတဲ့ဗက်ဂနာအကောင်းဆုံးတပ်သားတွေကိုအုံပြုနေတယ်လို့ဆိုပါရခင်ဗျာ။